လူလူရဲ့သဘောထားမပါဘဲနဲ့ကြားပြည်နယ်အစိုးရတခုတည်းရဲ့ဆုံးဖြတ်ချက်နဲ့လော်ကော်မြို့ကန္နာဟေဝန်ပန်းချံမှာဒီဘိုးချုပ်အောင်ဆန်းကျေးရုပ်ဆောက်လုပ်တာနဲ့ပတ်သက်ပြီးတော့ကန့်ကွက်နေတဲ့ကရင်လူငယ်တွေတဲက6ယောက်ကိုပြည်နယ်အစိုးရဖွဲ့ကတရားစွဲဆိုလိုက်ပါတယ်။ဒါဟာပြည်နယ်အစိုးရနဲ့ကရင်လူငယ်တွေနောက်ဆုံးအကြိမ်ဆွေးနွေးပွဲပြီးပြတ်ပြီးတဲ့နောက်ပိုင်းအစိုးရဘက်ကပထမဆုံးတုံ့ပြန်တာလည်းဖြစ်ပါတယ်။ပြည်စုံကိုကိုစောထက်ကတင်ပြပို့ထားပါတယ်ရှင်။
နိုင်ငံသားများရဲ့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုလုံခြုံရေးဆိုင်ရာအကာအကွယ်ပေးဥပဒေပုံမှန်30နဲ့ကရားပြည်နယ်အစိုးရလက်ထောက်ညွှန်ကြားမှုဦးတန်းအောင်ကတရားလိုလုပ်ပြီးဗိုလ်ချုပ်ကြီးရွှေပြောင်းကြီးလှုပ်ဆောင်နေတဲ့ကရင်နီလူငယ်ကောင်းဆောင6ယောက်ကိုမေလ16ရက်ကတရားစွဲဆိုလိုက်တာဖြစ်ပါတယ်။ကရင်နီလူငယ်တွေဟာဗိုလ်ချုပ်ကြီးရွှေပြောင်းမှုဆန္ဒဖော်ထုတ်ရင်းသွေးမြေကျခဲ့တဲ့ဖေဖော်ဝါရီ12ရက်ကိုကရင်နီပြည်ရေတော်ပုံလေးအဖြစ်မတ်လ15ရက်ကကြေညာချက်ထုတ်ပြန်ခဲ့သလိုကရားပြည်နယ်ဝန်ကြီးချုပ်နဲ့စီမံဘဏ္ဍာဝန်ကြီးဟာနိုင်ငံရေးရှာစိုးရေးကောင်တွေအမျိုးသားသစ္စာဖောက်တယ်လို့ဖော်ပြခဲ့ပါတယ်။ဒီကြေညာချက်ကိုအခုတရားစွဲဆိုခံရတဲ့လူငယ်6ယောက်ကတာဝန်ခံလက်မှတ်ထိုးခဲ့တာဖြစ်ပါတယ်။လွိုက်ကော့မြို့မှာရဲစခန်းကအဖမ်းလာခံဖို့ဖုံးတဲ့ဒိုက်ရိုက်အကြောင်းကြားထားတဲ့အတွက်ဒီကိစ္စကိုကရင်လူငယ်တွေတိုင်ပင်ဆုံးဖြတ်ပြီးမှအမှုရင်ဆိုင်ဖို့အတွက်ကြေညာချက်မကြခင်ထုတ်ပြန်သွားမယ်လို့တရားစွဲခံလူငယ်တွေတဲကပါစကွာလေကအခုလိုပြောပါတယ်
။သွန်းကလက်ကော့မြို့မှာရဲစခန်းကကျွန်တော်တို့ဖုံးဆက်လိုက်ပဲ။ရစကန်လာပြီးလာရအဖန်ခံမှုတွေ့ဖို့နော်အမှုရင်ဆိုင်ကျောင်းတော့လည်းမလာသူပြီးဖန်ချက်မှုတခါတည်းဖန်စီဖန်ချက်တော့ဖို့တွေ့ဆိုနာဖုံးလုံးဆက်လာတယ်တစ်ဖက်မှာလည်းကျွန်တော်တို့ရဲ့မိသားစုအရင်းမှာဘူရဲတွေပေါ့နော်အချင်းမှုတွေကလာရရှာဖွေစစ်စစ်ရတွေပဲလောက်တော့ခဲ့တော့သူတို့ကလောက်ချင်တဲ့တည်ပုံစံနဲ့သူတို့စုတွေရဆက်သွင်းမှာပဲဒါသူတို့ပုံမှန်မှုတွေလို့ကျွန်တော်ကတော့အဲ့လိုပြောချင်တယ်ပေါ့
ဥပဒေပုံမှာ30ရဆိုရင်ထောင်နှံ6လကနေအမြင့်ဆုံး3နှစ်ဖြစ်ပြီးဒဏ်ငွေ15သိန်းအထိချမှတ်ခံရနိုင်ပါတယ်မတူညီရအဖွဲ့အစည်းတွေအတိုင်းဝိုင်းနေကြမှာညှိနှိုင်းမှုတွေမရှာဘဲပုံမှန်တွေအမျိုးမျိုးနဲ့ရေးယူထောင်ချဖို့လှုပ်ဆောင်နေရဟာပြဿနာရဲ့အဖြစ်မဟုတ်ကြောင်းကြားပြည်နယ်ဒီမိုကရက်တစ်ပါတီအထွေထွေအတွင်းရေးမှူးခူးသဲရယ်ကအခုလိုပြောပါတယ
်ဒီနယ်တွေကိုဒီလိုအရေးယူအောင်လုပ်ရတယ်ဆိုတာကဒါဒီရုံးနဲ့ဒီနယ်မှာဖြစ်နေတဲ့ပြဿနာကိုအဓိကရှာနေတဲ့အခြေခံဒါမဟုတ်ဘူးဆိုတာတော့ဒါကျွန်တော်အဲ့လိုပဲပြောချင်တယ်။တိုင်းရင်းသားပေါင်းစုံနေတဲ့ဟိုကျွန်တော်တို့နိုင်ငံမျိုးကိုတော့ငြိမ်းချရေးဆိုတဲ့ဟာလည်းရမှာမဟုတ်ဘူး။အဲကျွန်တော်တို့ဒီပြည်ညာရေးဆိုတဲ့ဟာလည်းချက်လာမှာမဟုတ်ဘူး။နောက်ပြီးမှကျွန်တော်ပြောနေတဲ့ဒီမိုကရေစီလို့ဖက်ဒရယ်ပြည်ထောင်စုလို့ဆိုတဲ့ဟာရလည်းဟိုအများရဲ့ဟာတာဖြစ်သွားစေနိုင်ရေးနောက်ပြီးမှဒီချက်မကအကြီးကရှိသွားနိုင်ရေလို့ကျွန်တော်ပုံပတ်မိတယ
်။တရားစွဲခံထားရကရင်ဒီလူငယ်6ယောက်ကတော့ခူချူဖဲကေ၊ခူရီဒူ၊ခွန်တော်မတ်၊ပါစကွာလေခွန်ဂျွန်ဘောနဲ့ဒီတီတို့ဖြစ်ပါတယ်။လူငယ်6ယောက်ကတော့ဒီမှုကိုဘလို့ရင်ဆိုင်သွားမယ်ဆိုတာကိုစူဝေးတိုင်ပင်ပြီးမှသတင်းထုတ်ပြန်ချက်ကိုလည်းမကြခင်ထုတ်ပြန်သွားဖို့ရှိကြောင်းပြောပါတယ်။ကြားပြည်နယ်ဆိုရဟာလွိုက်ကော်မြို့ကကန္နာဟင်ဝန်ပန်းညံမှာ2019ဇန်နဝါရီ30ရက်နေ့ကဗိုလ်ချုပ်ကြီးရုပ်ကိုစိုက်ထုတ်ခဲ့ရပါ။ဒါဟာအများပိုင်းနေရာတစ်ခုမှာလူထုဆန္ဒမပါဘဲဗိုလ်ချုပ်ကြီးရုပ်ကိုစိုက်ထုတ်ခဲ့ရလို့ဆိုပြီးကရင်ဒီလူငယ်တွေဟာကန့်ကွက်ဆန္ဒပြခဲ့ကြတယ်လို့ကြီးရုပ်အတွက်သုံးတဲ့ကျပ်သိန်းငွေ1000ကျော်ကိုလည်းပြည်내အစိုးရကပုံမှန်လင်းလင်းချပြဖို့အတွက်တောင်းဆိုခဲ့ကြပါတယ်။ဒီတောင်းဆိုဆန္ဒပြမှုတွေကိုအစိုးရကအင်အားသုံးနှိမ်နှင်းခဲ့တယ်လို့ရုံးရင်းစံကမှုတွေကိုလည်းရဲကရဘာကြီးနဲ့ပစ်ခတ်ခဲ့ရကြအောင်လူတချို့တန်းရခဲ့ပြီးဖမ်းဆီးထိန်းသိမ်းခံရတာကြီးလည်းဖြစ်ခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းမှာဒီပြဿနာကိုဖြေရှာဖို့အတွက်ဆန္ဒပြခေါင်းဆောင်တွေပြည်내အစိုးရအမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဘုတ်ဌာန NRPC ပါဝင်သက်ဆိုင်ရာအဖွဲ့အစည်းတွေပါဝင်တဲ့၅ပွင့်ဆိုင်ဆွေးနွေးမှုတွေဖြစ်လာခဲ့ပြီးဖမ်းဆီးခံလူငယ်တွေကိုလည်းအစိုးရကပြန်လွှတ်ပေးခဲ့ပါတယ်။ဒါပေမဲ့လည်းနောက်ဆုံးမှာမေလ14ရက်နေ့ကကျင်းပခဲ့တဲ့အစိုးရနဲ့ကရင်ဒီခေါင်းဆောင်တွေနဲ့ကျင်းပတဲ့ဆွေးနွေးပွဲမှာတော့တစ်ဖက်ပြည်လည်မှုတွေမရဘဲတင်းမာမှုတွေပြန်ဖြစ်ခဲ့တာမှာကရင်ဒီလူငယ်ခေါင်းဆောင်တချို့ကိုတရားစွဲဆိုခဲ့ရလဲဖြစ်ပါတယ်။